မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသားမှာဖြစ်ပါတယ်တချို့တွေဟာငွေရှိကြပါတယ်ဒါပေမဲ့ဂရုဏာတရားမေတ္တာတရားမရှိကြပါဘူးတချို့တို့ကတော့ငွေမရှိပါဘူးဒါပေမဲ့မေတ္တာဂရုဏာစိတ်ရှိကြပါတယ်လောကမှာလူမဆိုထားပါနဲ့အဟိတ္တိစာတော်မှာမေတ္တာတရားရှိကြပါတယ်စာဆောင်တွေမှာလည်းဖတ်ပူကြမှာပါကိုယ့်ရဲ့အမျိုးမဟုတ်တဲ့ကြောင်ကလေးတွေကိုခွေးမကြီးကနှုတ်တိုက်ကြွေးတဲ့ဆိုတဲ့အကြောင်းမျိုးမျိုးမတူတဲ့တိရစ္ဆာန်လေးတွေကိုချစ်တဲ့အကြောင်းဂိယုနာရှိတဲ့အကြောင်းပြသခြင်းပဲဖြစ်ပါတယ်ဗမာနိုင်ငံမှာလည်းဖြစ်မှုပါတယ်ကြားတော့ကြားခဲ့ပါပြီတိရစ္ဆာန်ရုံကကြားပေါက်လေးကိုကလေးမွေးထားတဲ့လူမိခင်ကြီးကနေပြီးတော့နှုတ်ချိုတိုက်ကြွေးမွေးမြူခဲ့ပြီးအသက်ရှင်သန်စေခဲ့တဲ့အကြောင်းကိုပြောပြလိုပါတယ်ဒါကြောင့်လည်းဒီကနေ့မှာမြတ်တာနဲ့မိုးထားတဲ့အိမ်ဆိုတဲ့ခေါင်းစဉ်လေးနဲ့တက်ဆက်ပေးသွားမှာဖြစ်ပါတယ်တလောကဖြစ်ပွားခဲ့တဲ့ကပ္ပပစ္စမမြောက်အကြီးဆုံးငလျင်ကြီးလို့ပြောတဲ့တချို့ကတော့စတုထလို့ပြောပါတယ်ဝစ်စတာစကေးရှိတဲ့ဓမ္မကိုနောက်ပိုင်းမှာကိုလို့ပြောပါတယ်ပြင်းအားရှိတဲ့ငလျင်ကြီးတစ်ခုဟာဆိုလို့ရှိရင်ဂျပန်နိုင်ငံတိုကျိုမြို့အနီးမှာရှိတဲ့ပင်လယ်ပြင်ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့ပါတယ်ငလျင်ရဲ့ဒဏ်ကိုမကြာခဏခံနေကြတွေးကြုံဖူးနေကြဖြစ်တဲ့ဂျပန်နိုင်ငံဟာကြိုတင်ပြင်ဆင်မှုတွေခံနိုင်ရှိတဲ့အဆောက်အဦအတားဆီးအကြံဉာဏ်တွေကိုစနစ်တကျပြုလုပ်ထားပါတယ်။ဒါပေမဲ့လို့ငလျင်ရဲ့နောက်ဆက်တွဲကြောင့်ဖြစ်ပေါ်လာတဲ့ဆူနာမီလိုင်းလုံးကြီးတွေအောက်မှာဒီအတားဆီးတွေဟာလက်မြောက်တူထောက်ခဲ့ကြရပါတယ်။လူတွေအနစ်နဲ့အလားအလာကြိုးပမ်းထားခဲ့ကြတဲ့တီထွင်ခဲ့ကြရတဲ့ဤပညာတွေနီးစနစ်နဲ့ခန္ဓာရင်စနစ်တွေဟာတဘာဝတရားရဲ့ဒဏ်ခတ်မှုကိုကြော်လွှားနိုင်ခြင်းမရှိခဲ့ကြပါဘူး။အာရှမှာအတိုးတက်ဆုံးနဲ့ကမ္ဘာမှာတော့မှတိုးတက်ဆုံးနီးပါးဖြစ်နေတဲ့တဘာဝဘေးဒဏ်ပြင်ဆင်မှုအကောင်းဆုံးဆိုတဲ့ဂျပန်တော်မှအဆုံးရှုံးများစွာနဲ့ကြုံတွေ့ခဲ့ရပါတယ်။ဒါအပြင်နိုင်ငံတကာရဲ့အကူအညီကိုပါတောင်းခံခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။ဒီအပြင်နျူကလ িয়ার ဓာတ်ပေါင်းဖိုကြီးတွေလည်းပျက်စီးပေါက်ကွဲခဲ့ရတာကြောင့်အရေးပေါ်ကြီးညာချက်တွေတတိထားစရာတွေနဲ့ရှုပ်ထွေးနေပါတယ်။နိုင်ငံတကာကနေပြီးလာရောက်ကူညီလှုပ်ကြိုင်ပေးတဲ့သူတွေပညာရှာရတဲ့သူတွေဟာလည်းအမိနိုင်ငံတွေစီကိုအင်တော်ပြန်နေကြရပါပြီ။ဒါကြောင့်ဒီကနေ့မှာဒီအချိန်မှာဂျပန်နိုင်ငံရဲ့အလို့အဆုံအကူအညီဟာဘာလဲ။နိုင်ငံတကာကဘာတွေလှုပ်ကြမှာလဲ။အဲ့ဒါတွေကိုသုံးသပ်ရရင်မြစ်တာဂိယူနာနဲ့အခြေခံနဲ့ကိုချင်းစာစိတ်နဲ့ဝေမျှတဲ့စေနာတို့နဲ့ထောက်ပံ့ကူညီပေးမှုတို့သာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့မှာမေတ္တာနဲ့မိုးထားတဲ့အိမ်ဆိုတဲ့ခေါင်းစဉ်လေးနဲ့ပဲဆွေးနွေးတင်ပြလိုက်ပါရစေ။ကဘာကြီးကိုလူတွေက IT နည်းပညာဖွံ့ဖြိုးလာတာနဲ့အမျှရွာကြီးတရွာဖြစ်လာပြီလို့ဆိုကြပါတယ်။အဲ့ဒီစကားဟာတကယ်ပဲမှန်ကန်ပါတယ်။ဒါပေမဲ့လို့အခုလိုသဘာဝဘေးဒဏ်တွေနဲ့ကြုံတွေ့လာရတဲ့အခါမှာတော့ကဘာဟာအိမ်လေးတစ်လုံးလိုပါပဲ။အိမ်ဆိုတာစုပေါင်းနေထိုင်ရာ၊ခိုးလုံရာ၊လုံခြုံတဲ့ပျော်ရွှင်စရာလဲကောင်းတဲ့ပြီးတော့အဆိုးအကောင်းကြုံတွေ့မှုဒဏ်တွေကိုမျှဝေခံစားတဲ့ဂေဟာလေးတစ်ခုပဲဖြစ်ပါတယ်။အိမ်မှာခေါင်းမိုးမလို့ရင်မဖြစ်သလိုအိမ်ရဲ့အခြေမခံရင်လည်းမဖြစ်ပါဘူး။အကာရံတွေမရှိရင်လည်းမဖြစ်သလိုဖွဲ့စည်းပုံမပါဝင်လို့လည်းမဖြစ်ပါဘူး။အိမ်ရဲ့တောင်းတနေရာကပျက်စီးနေရင်တောင်ရှိတာလင်းနဲ့ဝိုင်းဝန်းပြင်ဆင်ပြီးပါတီနေထိုင်ကြရတာပါ။ကဘာကြီးဆိုတာတကယ်တော့ဆက်ကြဝဠာကြီးမှရှိတဲ့အိမ်ကလေးတလုံးလိုပါပဲဒီလိုပါပဲမိမိတို့ရဲ့ဝမ်းစာအတွက်ပညာအတွက်ရှာဖွေရုန်းကန်နေကြတဲ့မြန်မာပြည်ကလူတွေဟာဂျပန်ပြည်မှာရောတင်မောသားတွေအနေနဲ့ပါလှုပ်ရှားရုန်းကန်နေကြရတာပါနှစ်ပေါင်း140အတွင်းအဆိုးရွားဆုံးဖြစ်ခဲ့တဲ့ဂျပန်နိုင်ငံရဲ့ဆူနာမီရေလိုင်းတံတွေဟာဂျပန်မှာရှိနေခဲ့တဲ့ကိုဇော်ဆိုတဲ့မိတ်ဆွေတူရဲ့ပြောပြချက်အရမလ17ရက်နေ့ဂျပန်စံတော်ချိန်3နာရီလောက်ကစပြီးဆူနာမီရေလိုင်းတွေဖြစ်ပေါ်ခဲ့ပါတယ်အလျင်နာကြောင့်တိုကျိုမှာရှိတဲ့အဆောက်ဦးတွေဟာအရန်ကိုလုခါနေကြတာပေါ့တချို့အဆောက်ဦးတွေဆိုရင်မိတွေလုံကြပါတယ်တီဗီမှာမြင်တွေ့နေကြရတာကတော့ကားတွေအိမ်တွေပစ္စည်းတွေဟာရေထဲကိုမျောပါသွားလိုက်ကြတာအယုတ်ကလေးတွေလိုပါပဲတင်မောတွေဆိုရင်လည်းမြုပ်တဲ့ဟာတွေမြုပ်ကုန်းမော်ရောက်တဲ့ဟာတွေရောက်ကုန်ပေါ့ငလျင်လုံနေတဲ့အချိန်တချို့ကနိုင်ရန်ကပ်ပြည်တို့ထဲမှာဝင်ပြီးအကာအကွယ်ယူနေကြရပါတယ်တချို့ကစပွဲကတဲ့အောက်မှာအကာအကွယ်ယူကြရပါတယ်။ကြောင်လန့်စိတ်စိုးရင်တော့ကတွေနဲ့ပြည့်နေနေမယ်ဆိုတာကိုခံစားနားလည်နိုင်ပါတယ်။ဂျပန်ပြည်သူတွေဆိုရင်လည်း လူကြီးပိုင်းတွေကမကြာခဏကြုံတွေ့ဘူးနေကြလို့အတွေ့အကြုံရှိကြပြီမယ်ကလေးငယ်တွေအတွက်ကတော့တကယ်ပဲကြောက်ရွံ့နေကြမှာပါဒီအချိန်ဟာလုပ်ငန်းခွင်မှာကျောင်းတွေမှာမိသားစုဝင်တွေရဲ့တွားရောက်လောက်ကင်နေမှုတွေကြောင့်အိမ်မှာကြံနေခဲ့တဲ့သူတွေဟာစိုးရိမ်တောကတွေနဲ့စိတ်ဖိစီးနေကြမှာပါငလျင်ကလည်းလို့ဆူနာမီလိုင်းလုံးတွေကလည်းဝင်ရောက်လာတော့တိုက်တာတွေလည်းမီးလောင်ခီးလမ်းမဆက်သွယ်မှုတွေလည်းပြတ်တောက်ခဲ့ကြရပါတယ်တီဗီမှာမြင်တွေ့ခဲ့ရတာကတော့ယထာတစင်းဟာတိမ်မောက်နေတာကိုတွေ့ရပါတယ်ရေလိုင်းတွေရဲ့အခက်တိုက်စားမှုကြောင့်ဆိုရင်ယထာဘုံမှာပါလာတဲ့ခီးတွေတွေရဲ့အခြေအနေဟာရုတ်တရက်ပဲတည်ခြင်းတရားကိုကြုံတွေ့လိုက်ကြရတာနေမှာပါဒီအချိန်မှာပြေးလို့ကလည်းမလွတ်နိုင်ပါဘူးရှိတဲ့အရာလေးတွေနဲ့ပဲမိမိရဲ့အသက်ကိုရှင်သန်နိုင်အောင်ရုန်းကန်လှူရှားနေကြရတဲ့စိုးရိမ်ဖြစ်စည်းမှုဒုက္ခမျက်နာတွေဟာဘလောက်များကူညီမဲ့သူနဲ့သူတို့ရဲ့လွတ်မြောက်လမ်းကိုမျောလင့်နေမယ်ဆိုတာကိုယ်တိုင်ခံစားကြည့်နိုင်ပါတယ်အခုဆိုရင်တာရကွယ်မယားရကွယ်မိသားစုဝင်တွေရဲ့ကြည်ကွဲစရာအဖြစ်ဆိုးတွေကိုခံစားနေကြရမယ့်သူတွေအတွက်ကိုချင်းစာနာမိပါတယ်ဒီကြားထဲမှာမွေးပူရာကင်းမောင်းဆိုသလိုနျူကလ িয়ার ဓာတ်ပေါင်းဖို့ရဲ့နောက်ဆက်တွဲကိရက်တွေကြောင့်ပို့ပြီးတော့ဆိုရင်တော့ကတွေနဲ့ဖီစီလို့နေကြရပါပြီ။စားစရာရှိရင်တော့မစားရင်မတော့ရဲပဲ။လက်စက်မီတွေကလည်းပြတ်တော့ရေဒုက္ခ၊မီးဒုက္ခ၊စားစရာဒုက္ခ၊နေစရာဒုက္ခဒီဒုက္ခတွေနဲ့လူသားမောင်းများစွာဟာတော့ကတွေနဲ့ဖီစီနေမှာပါ။ဒီလိုမျိုးဒုက္ခဝေနာကိုတော့ကဝေနာတွေကိုကျွန်တော်တို့ရဲ့ဗမာပြည်မှာလည်းခံစားခဲ့ကြရပူတာကိုသိရှိကြပါပါ။နာဂစ်မုန်တိုင်းတက်ခတ်ပြီးအခုလိုပဲရေတွေတက်ပြီးအေရီတိုင်းဖက်မှာတချို့ရွာတွေကိုရွာလုံးချွတ်ပျက်စီးပျောက်ပြက်ကုန်အောင်မိသားစုတွေကိုအိမ်လုံးချွတ်တေဆုံးကုန်အောင်တွေ့ကြုံခဲ့ကြရပူပါတယ်။အဲဒီအချိန်မြမပြည်မှာတော့တကယ့်အခြေအနေဆိုးနဲ့ကြုံခဲ့ရပြီးနိုင်ငံတကာအကူအညီတွေလည်းရယူခဲ့ကြရပါတယ်။ဒါကြောင့်မို့လဲပဲကဘာကြီးမှဘလို့ပဲဖြစ်ဖြစ်စစ်တွေဖြစ်နေပါစေဝါဒအမြင်တွေမတူညီဘဲကွဲပြားနေပါစေတဘာဝတရားကြီးရဲ့တိုက်ခတ်မှုတွေကြုံလာရလို့နိုင်ငံတစ်ခုခုဖြစ်စေတစ်ခုထက်ပိုလိုပဲဖြစ်စေဒုက္ခတွေနဲ့တွေ့ကြုံကြရပြီဆိုရင်အခြားနိုင်ငံတကာကသူတွေဟာမောင်ရင်းနှမတွေလိုပဲအပြေးလွှားလာရောက်ပြီးကူညီဖေးမမေတ္တာပြကြတာကြောင့်ကဘာဆိုတဲ့အရာဟာမေတ္တာနဲ့မိုးထားတဲ့အိမ်လေးတိမ်လိုပဲဆိုပြရစေတဦးဒုက္ခရောက်စမှာတဦးကူညီခြင်းဟာအင်မတန်မှမမြတ်လာပါဗါးဂျပန်မှာဆိုရင်လူဆိုးကိုင်းရဲ့လိုနာမည်ကြီးတဲ့ယာကူဇာတို့လိုအင်နာဂါဝဂိုင်းတို့လိုဆူမီယိုချီဂိုင်းတို့လိုဒုစရဂိုင်းတို့ကတော့ဂျပန်လူမျိုးတွေဒုက္ခရောက်နေတဲ့အချိန်မှာယာကူဇာနဲ့တာမန်ပီသူတွေအားလုံးဟာတသွေးတသားတည်းပါပဲလို့ဆိုခဲ့ပါတယ်။ယောမစနစ်အခန်းငယ်၄၅မှာဘလို့ဖော်ပြသားသလဲဆိုလို့ရှိရင်ဥပမာကကိုခန္ဓာတစ်ခု၌အင်္ဂါအများရှိသည်ဖြစ်၍ထိုအင်္ဂါအများသည်ဆောင်ရွက်เสียအမှုတစ်ခုတည်းမရှိတကယ်သို့ထိုအတူအများဖြစ်သောငါတို့သည်ခရစ်တော်၌တကိုယ်တည်းဖြစ်၍အသီးအသီးအင်္ဂါချင်းဖြစ်ကြ၏တဲ့။ဒါကြောင့်လဲအင်္ဂါတွေကွဲပြားနေတဲ့အစိပ်ပိုင်းတွေခြားနားနေကြပါတယ်။နိုင်ငံတနိုင်ငံနဲ့တနိုင်ငံအသွေးအယောင်အသားအယောင်ဝါဒမတူညီပါဘူးလို့ဘလို့ပဲဆိုဆိုဒီလိုမျိုးအချိန်မှာတူတူချစ်ခင်ကျင်နာပြီးဖေးမကူညီကြမယ်ဆိုရင်ကဘာကြီးဟာမေတ္တာနဲ့မိုးထားတဲ့အင်္ဂလိပ်တစ်လုံးဖြစ်နေမှာအသေးချပါပဲ။
心里